ရန်ကုန်တိုင်းတာဂီတာမြို့နယ်တဲကအစ္စလမ်ဘာသာရေးစာသင်ကျောင်းတွေမှာဝတ်ပြုနေတယ်ဆိုပြီးမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးကိုလူပုဂ္ဂိုလ်အဖွဲ့အစည်းတချို့ကအကြောင်းကြားတိုင်တန်းလာတဲ့အတွက်တက်ဆိုင်ရာစာသင်ကျောင်းတာဝန်ခံအစ္စလမ်ဂေါ်ပကအဖွဲ့တွေဘက်ကခံဝင်ကြည့်လက်မှတ်ရေးထိုးပေးလိုက်တယ်လို့အစ္စလမ်ဘာသာရေးအဖွဲ့ချုပ်ကပြောပါတယ်ရွေးကောက်ပွဲနီးကပ်လာချိန်ဘာသာရေးအကြောင်းပြပြိပခအကြမ်းဖက်မှုတွေမဖြစ်အောင်အတက်နိုင်ဆုံးပြေလည်အောင်ဖြေရှင်းနေကြပါတယ်လို့လည်းအစ္စလမ်ဘာသာရေးအဖွဲ့ချုပ်တာဝန်ရှိသူကပြောပါတယ်အသေးစိတ်ကိုမတ်ဆွမ်မွန်ကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်ဒီကနေ့ရန်ကုန်တိုင်းတာဂေတာမြို့နယ်ကအစ္စလမ်ဘာသာရေးစာသင်ကျောင်း၈ကျောင်းမှာစာသင်သားတွေဝိပုရှိခိုးနေကြတယ်ဆိုပြီးတော့တိုင်တန်းလာတဲ့အတွက်သက်ဆိုင်ရာအစ္စလမ်စာသင်ကျောင်းတာဝန်ရှိတဲ့သူတွေအနေနဲ့တာဂေတာမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးရုံးမှာတွားရောက်ဖြေရှင်းပေးခဲ့ရပါတယ်လို့အစ္စလမ်ဘာသာရေးအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးကိုကိုလက်ကဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ကို VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
အစ္စလမ်ဘာသာရေးစာသင်ကျောင်း၈ကျောင်းရှိရပေါ့တာဂေတာမှာအဲ့ဒီတာဂေတာမှာ၈ကျောင်းရှိတဲ့နေရာမှာအဲ့ဒီ၈ကျောင်းပေါ်မှာဖရားဝိပုတာပေါ့ကျွန်တော်တို့အစ္စလမ်ဘာသာရဲ့တရီထုံးနှန်းစင်လာအရာစာသင်နဲ့သင်ပြီးသွားရင်ကလေးတွေကဖရားဝိပုကြတယ်အဲ့ဒီဖရားဝိပုတဲ့ဥစ္စာကိုဒီကျောင်းမှာစာပဲသင်ရမယ်ဖရားဝိမပြုပါဘူးအဲပြီးတော့ဒီမှာသွားလာနေတဲ့အစ္စလမ်ဘာသာရဲ့တရီထုံးစံအရာဝတ်စားစီရင်နဲ့ဝတ်စားစီရင်မှုတွေမဝတ်ရဘူးအုတ်ထုတ်တွေမဆောင်ရဘူးအဲ့ဒါတွေကိုမလုပ်ဖို့အတွက်ကိုတားမြစ်ပါတယ်ဆိုပြီးသူတို့ကလာတားမြစ်ပါတယ်အဲ့တားမြစ်တော့အဲ့ဒီမှာပလီကောဘကအဖွဲ့တွေကလည်းသူတို့ကညီညီနိုင်နိုင်ပဲငင်းပဲဖြစ်ချင်တဲ့အတွက်ကိုအစ္စလမ်ဘာသာရေးအဖွဲ့စည်းတွေကလည်းဒီကိစ္စကိုဟာလာဘာပဲတောင်းဆိုကျွန်တော်တို့ဘက်ကတောင်းဆိုတဲ့ဥစ္စာကိုတော့လိုက်ရောပေးပြီးတော့လက်မှတ်ထိုးပေးဆိုလဲကျွန်တော်တို့ကထိုးပေးမယ်ဆိုပြီးတော့နောက်ဆုံးအဲ့တောင်းကော်မတီဥက္ကဋ္ဌနေကနေပြောလက်မှတ်ထိုးပေးလိုက်လို့အေဂျင့်ပဲပြီးဆုံးသွားပါတယ်ခင်ဗျ
ရွေးကောက်ပွဲကျင်းပဖို့ရပိုင်းလောက်ပဲအချိန်နီးကပ်လာချိန်မှာဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖန်တီးပြီးတော့ရွေးကောက်ပွဲကိုပြက်ပြားအောင်လှုံ့ဆော်လာမှာကိုမလိုလားဘူးလို့လည်းအစ္စလမ်ဘာသာရေးအဖွဲ့ချုပ်ကပြောပါတယ်။ဒါကြောင့်မို့လို့ဘာသာရေးအကြောင်းပြပြိပခအကြမ်းဖက်မှုတွေမဖြစ်အောင်အစ္စလမ်ဘာသာရေးအဖွဲ့ချုပ်အနေနဲ့အတက်နိုင်ဆုံးပြေလည်အောင်ဖြေရှင်းနေကြပါတယ်လို့တာဝန်ရှိသူဦးကိုကိုလက်ကပြောပါတယ
်။ဒီရွေးကောက်ပွဲအချိန်ကာလနီးလာတဲ့အနေနဲ့အများအဲ့တော့သဆိုင်ရာဌာနဆိုင်ရာတွေကနေပြောလို့ဒီအမျိုးတွေဖြစ်ဖြစ်ချင်းကိုအမြန်ဆုံးအရေးယူပေးမယ်ဆိုရင်တော့ပို့ပြီးတက်တော်မယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့အစ္စလမ်ဘာသာဝင်တွေအနေနဲ့ပြောရမယ်ဆိုတော့အများနဲ့ငင်းပဲကျွန်တော်တို့တွေ့ဆုံဖြေရှင်းပါတယ်။ကျွန်တော်တို့ကတီးခံပါတယ်။တီးခံပြီးတော့လည်းဘသူကပဲဖြစ်ဖြစ်ကိုကပဲမားစီပဲဖြစ်စီမန်ဒီပဲဖြစ်စီလာပြောရင်ကျွန်တော်တို့ကတော့အရင်ဆုံးတောင်းပန်လိုက်တာတော့များပြီးတောင်းပန်ပြီးတော့အာဏာပိုင်ရောတော့ကျွန်တော်တို့အကြောင်းကြားပါတယ်။အကြောင်းကြားပြီးတော့အာဏာပိုင်နဲ့တော့ညှိနှိုင်းဆောင်ရွက်မှုတွေကျွန်တော်တို့လုပ်ပြီးတော့မှငင်းဖြေရှင်းလေးတီးပါတယ်။ကျွန်တော်တို့ကတော့ဒေါသကိုအရှိမထားပါဘူး။အဲ့မှာလူငယ်တွေကတော့ပြောကြဆိုကြတာတို့အင်တာနက်ဒီမှာတော့ရေးကြတာတော့ရှိကြတာပေါ့ဒါတွေကိုလည်းမလုပ်ဖို့မကင်ဖို့ ਨੇ ဒေါသအလျောက်မပြောမိဘူးမဆုံမိဘူးလေကျွန်တော်တို့အမြဲတမ်းပါပါကြီးဖွဲ့စည်းရနေပြီးဒီလူငယ်တွေကိုလည်းအဲ့လူငယ်တွေကိုကျွန်တော်တို့အမြဲပြောလို့ပြောတာရှိပါတယ
်ဒါပေမဲ့လည်းမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေဖြစ်ပျက်ခဲ့ချိန်တိုင်းတက်ဆိုင်ရာအာဏာပိုင်တွေဘက်ကအချိန်နဲ့တပြေးညီဆောင်ရွက်မှုတွေအားနည်းခဲ့တဲ့အတွက်ဒီလိုတင်းမာမှုတွေဖြစ်လာချိန်မှာတက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြည်သူတွေရဲ့အသက်အိုးအိမ်အန္တရာယ်မဖြစ်စေရေးစနစ်တကျလုံခြုံရေးယူပြီးအလေးအနက်ထားစီစဉ်ဆောင်ရွက်ပေးသင့်ပါတယ်လို့လည်းအကြံပြုပါတယ
်ကျွန်တော်အနေနဲ့လုံခြုံရေးတာဝန်ယူတဲ့လူတွေအကြံပြုချင်တာကတော့ဖြစ်ဖြစ်ချင်းကိုလုံခြုံရေးကိုအမြန်ဆုံးပေးဖို့ပေါ့ကျွန်တော်တို့မိတ္တလာမှာဖြစ်ခဲ့တဲ့ကလေးတွေအသက်ဆုံးရှုံးခဲ့ရပါတယ်အဲ့ဒီအချိန်တော့လုံခြုံရေးအချိန်မီမရောက်လာလို့ကျွန်တော်တို့ဒီစာသင်ကျောင်းကကလေးတွေအသက်ဆုံးရှုံးခဲ့ရပါတယ်ဒါမျိုးကိုနောက်ထပ်မဖြစ်ဖို့အတွက်ကိုဘယ်နေရာမှာဘယ်ဒေသမှာဆိုမှဖြစ်တစ်ခုခုဖြစ်တော့မယ်ဆိုရင်လုံခြုံရေးကအရင်ဆုံးချထားပြီးတော့မှအဲ့ဖြေရှင်းတာပိုကောင်းမယ်လို့ကျွန်တော်အကြံပြုချင်ပါတယ်
ရွေးကောက်ပွဲကြီးကျင်းပဖို့ကရပိုင်းလောက်ပဲနီးကပ်လာချိန်မှာအတိုက်ခံနိုင်ငံရေးပါတီအပေါ်ဘာသာရေးအသွင်ဆောင်စီယုံလှုံ့ဆော်တိုက်ခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထဲမှာလည်းမကြသေးခင်နှစ်ပိုင်းတွေကလူမျိုးရေးဘာသာရေးအသွင်ဆောင်အဓိကရုံးတွေဖြစ်ခဲ့ပြီးတော့လူသေဆုံးတဲ့အထိဖြစ်ခဲ့ရတယ်လို့နှစ်ဖက်လူအဖွဲ့အစည်းတွေကြားထဲမှာလည်းပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ရှင်